မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးလူပေါင်း 2,400 နီးပါးနေအိမ်တွေစွန့်ထွက်ပြေးခဲ့ရကလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဆိုင်နေပြီလို့ကုလသမဂ္ဂအဖွဲ့တစ်ခုကထုတ်ပြန်လိုက်ပါတယ် Variety ရဲ့ဆက်အနာသိမ့်ပြီးစစ်ပွဲပဋိပက္ခတွေဆိုးဝါးလာတာကြောင့်မကွေးစကိုင်းတိုင်းနောက်ချင်းကရားနဲ့ရှမ်းပြည်နယ်တွေမှာလူတွေဒုက္ခရောက်ထွက်ပြေးနေရကအကူအညီတွေပို့လိုလာနေပြီလို့ကုလရဲ့လူသားချင်းစာနာမှုအကူအညီအဖွဲ့ကမနေ့ကထုတ်ပြန်လိုက်ပါတယ်အကူအညီအဖွဲ့တွေတွားခွင့်မရတာကြောင့်ဒီဒေသမှာဖြစ်နေတဲ့တကယ်လူရေးအတွက်ကိုရဖို့တော့ခက်တယ်လို့သူတို့ကပြောပါတယ် UNOCHA လို့အတူကခေါ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ်ထုတ်ပြန်ချက်အရစစ်ပွဲအကြမ်းဖက်မှုတွေပိုဆိုးဝါးလာကြတဲ့မကွေးတိုင်းမြို့နယ်တွေမှာလူပေါင်းခန့်မှန်းခြေ 6,300 စကိုင်းတိုင်းမှာ 12,000 ကျော်လက်ရှိထွက်ပြေးနေရတယ်လို့ဆိုပါတယ်စကိုင်းတိုင်းမှာဆိုရင်6မြို့ကပြည်သူ့ကာကွယ်ရေးတပ် PDF တွေကိုဒီတိုင်းပဲပထမဆုံးလေကြောင်းတိုက်ခတ်မှုတွေပြီးခဲ့တဲ့လကဒီတိုင်းထဲမှာပထမဆုံးလေကြောင်းတိုက်ခတ်မှုကိုပြီးခဲ့တဲ့လကအကြီးအကျယ်လုပ်ခဲ့တာကြောင့်အရက်သားတွေအများကြီးတည်ခဲ့ရတယ်လို့ထောက်ပြခဲ့ပါတယ်။စကိုင်းတိုင်းကမြို့နယ်18မြို့နယ်မှာစစ်ပွဲတွေဖြစ်ခဲ့ရမှာကနီမြောင်ဒီပဲရင်ရှေဘိုးရင်းမာပင်တွေမှာလည်းအတော်ဆိုးဝါးခဲ့တယ်လို့ဆိုပါတယ်။မကွေးတိုင်းမှာလည်းမြို့များစွာတဲ့ဂံကောမြိုင်ပေါင့်နဲ့စောမြို့နယ်တွေမှာအဆိုးဆုံးဖြစ်ခဲ့တယ်လို့ဆိုပါတယ်။အလားတူချင်းပြည်နယ်ဘက်ကမြို့များစွာမှာလည်းမြန်မာစစ်တပ်နဲ့ PDF တွေတိုက်ပွဲပုံမြင်မာလာနေပြီးစက်တင်ဘာ13ရက်နေ့အထိဆိုရင်လူပေါင်း 12,000 နီးပါးထွက်ပြေးနေရတယ်။ထန်တလန်မှာလေကြောင်းကပါတိုက်ခိုက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ကြားပြည်နယ်နဲ့ဆက်ဆက်ရှမ်းပြည်နယ်တောင်ပိုင်းမြို့တွေမှာလည်းအလားတူတိုက်ပွဲတွေကြောင့်လူပေါင်း 3,400,000 ကျော်ထွက်ပြေးရဆဲဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။